ကိုနှစ်တွင်ကျင်းပမယ့်ကြားပြရွေးကောက်ပွဲဟာဆလို့ရှိရင်2015ခုနှစ်အထွေထွေရွေးကောက်ပွဲအတွက်အားစမ်းမှုတစ်ခုဖြစ်နိုင်တယ်ဆိုပြီးတော့အများကတုံ့သက်ကြပါမယ်။တိုင်းရင်းသားပါတီတချို့ကတော့ဖွဲ့စည်းပုံပြင်ဆင်ရေးကိုပိုးပြီးတော့အားကောင်းစေခြင်းနဲ့ဆိုပြီးတော့ပြောဆိုနေတာတွေရှိပါတယ်။အင်အားကြီးဆုံးအတိုက်ခံပါတီဖြစ်တဲ့
ဟုတ်ကဲ့ပါရှင်2016ခုနှစ်နိုဝင်ဘာနဲ့ဒီဇင်ဘာလမှာကျင်းပမယ့်ကြားဖြတ်ရွေးကောက်ပွဲမှာလစ်လတ်နေတဲ့လွှတ်တော်ကိုယ်စားလှယ်တွေနေရာအားလုံးမှာဝင်ရောက်ရှင်ပြိုင်ဖို့ရှိတယ်လို့ကြံ့ခိုင်ဖွံ့ဖြိုးရေးပါတီနဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်တို့ကကြေညာထားပါတယ်။အလားတူတိုင်းရင်းသားပါတီချို့ကလည်းသူတို့ရဲ့တိုင်းရင်းသားဒေသတွေမှာ ဝင်ရောက်ရှင်ပြိုင်မှုဖြစ်တယ်လို့ရခိုင်ပြည်နယ်မှာတော့လစ်လတ်နေတဲ့လွှတ်တော်ကိုယ်စားလှယ်၃နေရာမှာဝင်ရောက်ရှင်ပြိုင်မှာဖြစ်တယ်လို့ရခိုင်အမျိုးသားပါတီတာဝန်ရှိသူတဦးဖြစ်တဲ့ဒေါက်တာအေးမောင်က VOA
ကိုပြောပါတယ်။ဒါပြင်ကြားဖြတ်ရွေးကောက်ပွဲဟာ2019ခုနှစ်ဖွဲ့စည်းပုံခြေခံဥပဒေပြင်ဆင်ရေးကိုပိုးပြီးအထောက်အကူဖြစ်စေတယ်လို့ဆိုပါတယ်။ဖွဲ့စည်းပုံခြေခံဥပဒေကိုပြန်လေ ပြင်ဆင်တဲ့ကာလမို့လို့လေအဲ့ဒီဥစ္စာပေါ်မှာတော့အဓိကအကျိုးသက်ရောက်မှုရှိနိုင်ပါတယ်။ဥပမာလည်းပြောရလို့ရှိရင်85ရာခိုင်နှုန်းဒင်းချူနေပုံတော့ပါတယ်။အဲ့တော့ဖြစ်ဖို့အတွက်လစ်လက်တဲ့မြန်ဆန်တာတွေအားလုံးကျွန်တော်တို့ရွေးချယ်တင်ဆက်ပေးပြပပြီးဖြစ်ဖို့လိုပါတယ်။အဲ့တော့ဆရာတို့ဒီတိုင်းရင်းသားပါတီအနေနဲ့ပေါ့နော်တိုင်းရင်းသားဒေသတွေမှာ
တချားပါတီကြီးတွေဝင်ရောက်ရှင်ပြိုင်မဲ့အနေထားပေါ့နော်အဲ့ဒီပေါ်မှာရောဆရာတို့ဘယ်လိုသုံးသပ်လဲရှင်အဲကျွန်တော်တို့ကဒီမှာမှာရှိတဲ့ပါတီကြီးတွေမှာကြီးမားတဲ့မဟာဗျူဟာရေမှန်းချက်တွေသိထားဖို့မဟုတ်ဘူးတိုင်းသားစီလုံးရေးဆိုရဲအတုံးတုံးကိုတော့သုံးတယ်အဲ့မဲ့တိုင်းသားစီလုံးညီညွတ်မှုကြောင့်မိမိတို့နဲ့အပေးယူဘယ်လိုလုပ်တင်နေဆိုရဲမဟာဗျူဟာရေမှန်းချက်ကြောက်နေတယ်လို့ဖြစ
ကြားကြွေးကောက်ပွဲမှာတိုင်းသားတွေနဲ့မဟာမိတ်ဖွဲ့နိုင်မလဲဆိုတာမျိုးပေါ့အခုကျွန်တော်တို့ကြည့်တဲ့အခါမှာလူသားဒီမိုကရေစီဖွဲ့ချုပ်ကလစ်လက်တဲ့နေရာအားလုံးကိုပြိုင်မြေလို့ပြညာချက်ထုတ်တာဟာတိုင်းသားအားလုံးကိုစင်ကိုတဲ့သဘောဖြစ်သွားပါတယ်ကျွန်တော်တို့ကလည်းပဲတိုင်းသားဒေသမှာလူသားဒီမိုကရေစီအဖွဲ့ချုပ်ကမကောက်ဘူးဒီကံကျိုးပါတီကိုလည်းကျွန်တော်တို့စင်ကိုရေးပါတယ်
အမျိုးသားဒီမိုကရေစီဖွဲ့ချုပ်ကတော့တိုင်းရင်းသားဒေသတွေမှာအဓိကပြိုင်ဘက်ပါတီဖြစ်တဲ့ကြန့်ခိုင်ဖွံ့ဖြိုးရေးကိုရှင်ပြိုင်ဖို့အတွက်ဝင်ရောက်ရွေးကောက်ခံတာဖြစ်တယ်လို့အမျိုးသားဒီမိုကရေစီဖွဲ့ချုပ်လွှတ်တော်ကိုယ်စားလှယ်ဦးဝင်းထိန်က VOE ကိုပြောပါတယ
်။ကြန့်ခိုင်ပါတီဝင်ပြတဲ့နေရာတွေမှာကျွန်တော်ပြိုင်မယ်။ပါတီတွေကလည်းသူတို့ဦးစားပေးနေရဲ့ဆိုတော့ဆွေးနွေးပေါ့တော်စစ်လာတင်ပြပေါ့ပြည်ချုပ်ခံလို့လည်းဆိုတော့စဉ်းစားမှာပေါ့ပြည်ချုပ်ခံလို့လည်းစဉ်းစားမှာပေါ့ဆိုတော့စဉ်းစားမှာပြောတာအပေးရလို့မှာမဟုတ်ဘူး။
လက်ရှိအာဏာရကြက်ခိုင်ဖွံ့ဖြိုးရေးပါတီကတော့ဒီနှစ်အတွင်းကျင်းပမဲ့ဂျားဖြတ်ရွေးကောက်ပွဲမှာတိုင်းရင်းသားဒေသတွေမှာပါတီကြီးတွေရဲ့ကိုယ်စားလှယ်တွေအနိုင်ရဖို့မတည်ကြဘူးလို့ပါတီလွှတ်တော်ကိုယ်စားလှယ်တဦးဖြစ်တဲ့ဦးလှဆွေက VOE ကိုပြောပါတယ
်ကျွန်တော်ပြီးတဲ့နောက်ကတိုင်းရင်းသားနေပြည်တော်မှာကြက်ခိုင်ရောအန်ရီရောစနေကောင်းမှုမမြင်ပါဘူးဘာလို့ဆိုတော့ကျွန်တော်တို့မြန်မာလူမျိုးဆိုတာဘယ်သူမှဟိုဒေတာဇွဲတို့ပုဂ္ဂိုလ်ဇွဲတို့အရင်ပြီးတယ်လေ
ဒါအပြင်ဒီကြားဖြတ်ရွေးကောက်ပွဲအနိုင်ရှုံးဟာ2015အထွေထွေရွေးကောက်ပွဲကိုအားဆက်တဲ့အခြေအနေမျိုးအဖြစ်မယူဆဘူးလို့သူကပြောပါတယ်။လစ်လက်နေတဲ့မဲဆန္ဒနယ်မြေတွေအတွက်ကြားဖြတ်ရွေးကောက်ပွဲကို2014ခုနှစ်အတွင်းကျင်းပမဲ့အကြောင်းနဲ့ပြုလုပ်မဲ့ရက်ကိုတော့အနည်းဆုံး3လကြိုတင်ပြီးတော့အကြောင်းကြားပေးမှာဖြစ်တဲ့အကြောင်းပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးတင်အေးကမတ်လ20ရက်နေ့ကပြည်သူ့လွှတ်တော်မှာပြောကြားသွားပါတယ်ရှင်။